မြန်မာနိုင်ငံပါဝင်ကမ္ဘာတစ်လောမှာပြည်ပကတ်တွေအကြမ်းဖက်မှုတွေနဲ့ရာသီဥတုဖောက်ပြန်မှုတွေကြောင့်ဒီနှစ်2021ခုနှစ်ရဲ့ပထမနှစ်ဝက်အတွင်းနေရက်ဆုံးခေါ်ရသူတိတိတသာတိုးလာတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့အစီရင်ခံစာကဖော်ပြလိုက်ပါတယ်
According to UNHCR, global numbers now exceed 84 million.
UNHCR အစီရင်ခံစာအရအကြမ်းဖက်မှုတွေမလုံခြုံမှုတွေနဲ့ရာသီဥတုဖောက်ပြန်မှုဒဏ်တွေကြောင့်နေရဆွန့်ခွာထွက်ပြေးရသူအရေအတွက်ဟာကမ္ဘာတစ်လောမှာအခုခါ84သန်းကျော်ရှိနေပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကနယူးယောက်ကုလသမဂ္ဂရုံးချုပ်ကြာသာပတိသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဇန်နဝါရီလကနေဇွန်လအထိအချက်အလက်တွေကိုစုစည်းထားတဲ့UNHCR ရဲ့ပထမနှစ်ဝက်အစီရင်ခံစာမှာတော့ကမ္ဘာတစ်လောကပြစ်ခတ်တွေနဲ့အကြမ်းဖက်မှုတွေကြောင့်ပြည်တွင်းမှာနေရဆွန့်ခွာသူအရေအတွက်ဟာ52သန်းနီးပါးရှိခဲ့ပြီးမြန်မာနိုင်ငံမှာလည်းနေရဆွန့်ခွာသူခန့်မှန်းခြေတသန်းကျော်ရှိကြောင်းပြောဆိုထားပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကတော့နေရဆွန့်ခွာတဲ့အကြောင်းရင်းတွေဖြစ်တဲ့အကြမ်းဖက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုဟန်တားဖို့နိုင်ငံတကာအသံဝင်ကပြက်ကွက်နေတဲ့အကြောင်းအစီရင်ခံစာထုတ်ပြန်ရမှာပြောဆိုထားတာပါ။နိုင်ငံတကာအနေနဲ့ငြင်းချင်ရအောင်နှစ်စာတို့ကျူးပတ်မှုလိုအပ်နေတဲ့အချိန်တည်းမှာပဲနေရဆွန့်ခွာသူတွေနဲ့လက်ခံထားတဲ့လူမှုအသိုင်းအဝိုင်းအတွက်လိုအပ်တဲ့အကူအညီရအောင်ကျူးပန်းကြဖို့လဲတိုက်တွန်းထားပါတယ်။